မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားမှာတစ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းတွေပြန်ပြီးတော့ဆွေးနွေးဖို့အတွက်မြမငြိမ်းချမ်းရေးကော်မရှင်နဲ့ NCA အဖြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာတော့ဆုံးဖြတ်ချက်တစုံတရာချမှတ်ခဲ့တာမရှိခဲ့ပေမဲ့ RCSS ဘက်ကတော့တစ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အစိုးရတပ်မတော်နဲ့တီးတန့်ဆွေးနွေးသွားဖို့တင်ပြခဲ့တယ်လို့နှစ်ဖက်အောက်ခြေတပ်အချင်းချင်းဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းဖို့ကိုလည်းဆွေးနွေးခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ဒီလိုမျိုးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲ NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားမှာလည်းတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်။သတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။တစ်ဆုနေတဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုအဖြေရှာဖို့အတွက်အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတောက်ကြနေညနေပိုင်းအလို့သဘောတွေ့ဆုံမှုအခြေအနေကိုတော့ RCSS ပြောခွေရဗိုလ်မှူးကြီးဆိုင်ငင်းကခုလိုပြောပါတယ
်။မန္တလေးမှာစစ်တပ်ရဲ့စစ်ဆင်ရဲတွေကျွန်တော်တို့ကိုစီစဉ်လဲအဓိကထားပြီးတော့အလို့သဘောကတော့ဆင်းရဲခဲ့ပါပဲ။ကျွန်တော်တို့ကဖိုင်နန့်ဆယ်အဂရီးမန့်လေးကတော့အဓိကအဓိကထားပြီးတော့စီးပန့်ထိပ်ဖို့ရှိတယ်ဆိုတဲ့အကြောင်းတော့ပြောဖြစ်ခဲ့ကြပါတယ်။ဒါမဲ့ဆင်းရဲပေါ်တော့မှာကျွန်တော်တို့ပဲတုံပယ်ပြီးလို့ကျွန်တော်စစ်တပ်ကကားတွေဆိုတဲ့ညီလာလေးတွေကိုကျွန်တော်တို့ဆင်းရဲခဲ့တာဖြစ်ပါတယ်။
ဒီတွေ့ဆုံဆွေးနွေးမှုမှာဆုံးဖြတ်ချက်တစုံတရာချမှတ်ခဲ့တာမရှိပေမဲ့ဆွေးနွေးချက်တွေကိုအထက်ကိုပြန်လည်တင်ပြသွားမယ်လို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပါတယ်။ RCSS အဖွဲ့ဟာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသူစားပေမဲ့လည်းမြန်မာသမ္မတနဲ့မကြာခဏဆူဆူလို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေပါတယ်။ဒီလိုအောက်ခြေချင်းချင်းဖြစ်ပွားနေတဲ့ပြဿနာကိုဖြေရှင်းဖို့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးစော်သေးကအခုလိုပြောပါတယ်။
ဒီနှစ်ဖက်ကြားမှာပေါ့နော်အောက်ခြေမှာဖြစ်နေတဲ့ပြဿနာတွေလည်းရှိနေပြီဒီပြဿနာတွေဘယ်လိုဖြေရှင်းလဲဆိုတာနီးလန်းနေလဲဆွနေတယ်ပြီးရင်ဆက်ပြီးတော့ဘယ်လိုတွေးပြီးတော့ဘယ်လိုရှင်းရမလဲဆိုတာလည်းဆွနေပါမယ်ကောင်းမွန်တဲ့တွေ့ဆုံမှုဖြစ်တယ
်ဒီတွေ့ဆုံပွဲကိုအစိုးရ PC ဘက်ကဒုတိယဗိုလ်ချုပ်ကြီးခင်စောဦးငိမ့်စာဦးဆောင်ပြီး RCSS SSA ဘက်ကဗိုလ်ချုပ်ကြီးရွှေစစ်ကိုတိုင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကတက်ရောက်ဆွနေခဲ့ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15ရက်ကအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းကောင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်ထောင်စုကနေခွဲမထုတ်ရေးနဲ့သခုတီတော်တပ်မတော်သာကြီးရေးကိစ္စရပ်တွေကိုတင်ပြလာတဲ့ပုံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားအမည်မသူကွဲလွဲမှုတွေရှိလာခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကတော့ပြည်ထောင်စုကနေခွဲမထုတ်ရေးဆိုတဲ့ချက်ဟာ NCA ပြည်ရစာချုပ်မှာမပါဝင်သလိုတခုတီတော်တပ်မတော်သာစီရေးကိစ္စရအတွက်တပ်မတော်နဲ့တည်သားဆွေးနွေးသွားမယ်လို့နိုဝင်ဘာလ12ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးကော်မရှင် PC အနေနဲ့နိုဝင်ဘာလ18ရက်နေ့မှာကရင်မျိုးရေးစည်းရုံး KNU နိုဝင်ဘာလ17ရက်နေ့မှာကရင်ပြည်သူ့တပ်ရေးပါတီ KMPP နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေတွေ့ဆုံနေတဲ့အချိန်တည်းမှာပဲချင်းပြည်နယ်ပလက်ဝါမြို့နယ်တွင်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားဂျာရာဝတီနေနဲ့တောက်ကြနေမနဲ့သည့်တိုက်ပွဲဖြစ်ပွားနေစေလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မင်းကသင်္ဃာရီနေ့နေ့နေ့တနားကြီးကိုကနေ့မနားကြီးမစမနေ့ဒီပေါ်ကတိုက်ပွဲဖြစ်ကြပါဗမာစစ်တပ်ကစက္ကခိုင်ကလောက်ခံခမာပုံးခနဲ့တောင်းချေစေဖို့အဲ့ဒီတိုင်းနေ့နေ့ပြီးတော့ဖြစ်တာဗမာတမ်တို့ဖက်ကနေပြီးတော့တော်တော်လေးအကြအဆုံးများရပြအနည်းဆုံး20ကျဆုံးတယ်ဒါရတော့လည်းအများကြီးရှိတယ်အဲ့တိုက်ပွဲဖြစ်တဲ့နေရာကတော့ကနဒါမြန်မာပြည်ဆောင်ကြပေါ့အဲ့ဒီလာချောင်းဝါဆိုတဲ့ရွာရဲ့အနောက်ဘက်မှာဖြစ်တာအဲ့ဒီနေရာနဲ့မလားမကမ်းပါပဲတင်လာရင်ည9နာရီ38မိနစ်မှာတိုက်ပွဲတစ်ခါဖြစ်ကြရအဲ့ဒီကြောင်ဆိုတဲ့ရွာနောက်မှာအခုဒီနေ့စာရင်းနဲ့မင်းမလည်းပဲအဲ့ဒီမှာတိုက်ပွဲဖြစ်နေကြပြီဗမာတမ်တို့ဖက်ကနေအဲအလုံးစုံနဲ့နေပြီးတော့သူတို့ပြန်ပြီးတော့ထိုးပေါက်လာတဲ့တရားမလို့အဲ့ဒီရေပန်းတဝိုင်းမှာတိုက်ပွဲတွေဖြစ်နေကြတယ်
တိုက်ပွဲစဉ်တွင်တပ်မတော်ဘက်ကထိခိုက်ကြဆုံမှုများနေတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့လည်းတိချားတီပြူချက်မရသေးသလိုတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းအိန္ဒိယမြန်မာနယ်စပ်နီးရွှေလိပ်ဝကျေးရွာရှေးမြောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းကချင်ပြည်နယ်စွန်ဘရာပုံမြို့နယ်ဘက်မှာကချင်လွတ်လပ်ရေးအဖွဲ့ KIA ရဲ့သစခန်းတစ်ခုကိုတပ်မတော်ကနေထိုးစစ်ဆင်သိမ်းပိုက်ခဲ့တယ်လို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကပြောပါရယ်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာလည်းတပ်မတော်နဲ့ DNL တန်းပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ။